Welcome to the Voice of America in Burmese.
Mingla nya ne khin ma thot ta shin mya shin. American ပြည်တော်စုမျိုးတော် Washington DC ကနေ POA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ5ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကို line to meter 1925ရောကနေတိုက်ရိုက်ချုပ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုတော့မိုးပြူနဲ့တူတင်ကြပေးသွားမှာပါ။အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဖိရှားပေးဖို့အကြမ်းဖျင်းသဘောတူညီချက်ရရှိထားတဲ့အချိန်ထဲမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့အီရန်နိုင်ငံသားရေးဝန်ကြီးတို့ဟာဒီကနေ့မှဆက်လက်တွေ့ဆုံဆွေးနွေးနေကြတာ။နောက်ဒီဆီးရီးယားအစီအပိုင်းကအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်း IS စစ်သွေးကြော23ဦးထက်မနည်းသေဆုံးသွားတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ထိန်းသိမ်းခံကြောင်းသူကြောင်းသားတွေကိုပြန်လွတ်ပေးဖို့နှိကုမှုတွေကိုရကြမှု7 July နေ့ပတ်လည်ကြရောက်တဲ့ဒီကနေ့မှာပြည်ပရောက်ဒီမိုကရေစီအင်အားစုတွေကတောင်းဆိုလိုက်ပါတယ
်ကျွန်တော်တို့ကဆန္ဒပြတဲ့ပုံစံမျိုးမဟုတ်ဘူးပေါ့ဝန်ထဲအသိမဲ့ကိုကျွန်တော်တို့ညီသက်ဆန်လမ်းလျှောက်မယ်ဒီလိုနဲ့တူကျွန်တော်တို့ပူးအောင်ပြုတော့ဒီသမဂ္ဂနဲ့ဆက်နေနေဒီကျွန်တော်တို့ဒီတန်းလမ်းလျှောက်မယ်ဆိုတာကတရားဝတ္ထုစီစဉ်နေအမှတ်ရစကားပြောတဲ့စီစဉ်နေလုပ်မှာပေါ့ကျွန်တော်တို့နေရာတော့
တက္ကသိုလ်ကျောင်းသားသမဂ္ဂများအဖွဲ့အကောင်ဆောင်တူကပြောသွားတာပါတည်င်းအသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါဒါအပြင် American Dollar ဘီလီယံ50ကုန်ကြမဲ့ဒဝဲအထူးစီးပွားရေးဆောင်နဲ့ပတ်သက်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုမြန်မာ၊ချိုင်းနဲ့ဂျပန်တို့ကလက်မှတ်ရေးထိုးလိုက်တဲ့တွင်လက်မှတ်မြန်မာရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလအပြစ်ရဖို့တိုင်းရင်းသားတွေဖက်ကမူအားဖြင့်သဘောတူလိုက်တဲ့တွင်နဲ့အာကစားတွင်အနေနဲ့ကတော့အမျိုးသမီးကပဖလားဘိုလူပွဲအကြောင်းပွဲချိုသုံးသပ်ချက်ကိုလည်းကြားဖို့ရှိပါတယ်။ဒီလိုတွင်ဆောင်မတွေမတိုင်ခင်ခူရင်ဆုံးတော့ထိတ်တန့်ရောက်တွင်တွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးပါအောင်ရှင်။
မပြည့်ပြည့်သေးတဲ့အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်တို့ဒီကနေ့တနင်္ဂနွေနေ့မှာအော်စတြေးလျနိုင်ငံဗီယက်နမ်မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အီရန်ပေါ်အနောက်နိုင်ငံတွေကချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုကိုဘယ်လိုပုံစံမျိုးနဲ့ပြန်လည်ဖိရှားပေးမလဲဆိုတာနဲ့အီရန်ရဲ့နျူကလ িয়ার နဲ့စစ်ဖက်အစအဦးတွေကိုစစ်ဆေးဖို့ကိစ္စတွေနဲ့ပတ်သက်ပြီးနှစ်ဖက်ကြားအကြိတ်အနဲဆွေးနွေးနေကြတဲ့အနေအထားမှာတိုးတက်မှုအရေးအယောင်တွေကိုတွေ့ရတယ်လို့အရာရှိတွေကပြောပါတယ်။ဇူလိုင်9ရက်နေ့မှာအပြစ်သက်ဆွေးနွေးနိုင်ဖို့အတွက်ကမ္ဘာ့အင်အားကြီး6နိုင်ငံကဝန်ကြီးတွေဗီယက်နမ်ကိုပြန်လည်ရောက်ရှိလာချိန်မှာဖြည့်ရှင်းဖို့ရနိုင်သလောက်ပြဿနာတွေကိုဖြည့်ရှင်းသွားဖို့ကြွမ်းကျင်သူတွေကအပြင်းထန်ကြိုးစားနေပါတယ်။အီရန်ပေါ်ပိတ်ဆို့တံခတ်မှုနဲ့ပတ်သက်လို့ဘယ်လိုဖယ်ရှားသွားမလဲဆိုတာနဲ့ပတ်သက်ပြီးအကြမ်းဖျင်းသဘောတူညီမှုရထားတယ်လို့တော့တာဝန်ရှိသူတချို့ကမနေ့ကစနေနေ့မှာပြောကြားခဲ့ပါရယ်။ဒါပေမဲ့လည်းဝန်ကြီးရဲ့အနေနဲ့အတူပြပြပြရမှာဖြစ်တယ်လို့အမေရိကန်အစိုးရအဖွဲ့အကြီးတန်းအရာရှိသူကသတိပေးပြောကြားပါရယ်။စနေနေ့အနောက်ပိုင်းတုန်းကမစ္စတာကယ်ရီနဲ့မစ္စတာဇာရစ်တို့တနာရီကြာတွေ့ဆုံခဲ့ကြပါပြီ။ဘာရီဆွေးနွေးခဲ့တယ်ဆိုတာကိုတော့ထုတ်ပြန်ခဲ့ခြင်းမရှိပါဘူးခင်ဗျာ
။ဂရိနိုင်ငံမှာတော့ဒီနေ့တနင်္ဂနွေနေ့မှာနိုင်ငံအတွက်ရေးပါတဲ့ပြည်သူဆန္ဒခံယူပွဲကျင်းပဖို့မဲယုံတွေကိုဖွင့်လှစ်ခဲ့ပါတယ်။ဂရိပြည်သူတွေအနေနဲ့ဥရောပရဲ့ငွေကြေးကူညီရဖို့ချိုးချံချွေတာရေးအစီအစဉ်တွေကိုထောက်ခံမလား။ဒါမှမဟုတ်ဥရောပငွေကြေးသုံးဆွဲတဲ့ယူရိုဇုန်ကနေထုတ်ပေခံရနိုင်တဲ့စွန့်စားမှုကိုရင်ဆိုင်ပြီးဥရောပသမဂ္ဂရဲ့တောင်းဆိုချက်တွေကိုညှင်းပယ်မလားဆိုတာတိတိကျကျမသိရသေးပါဘူး။ဒီနေ့ကနေဆန္ဒခံယူပွဲအတွက်ကောက်ယူတဲ့အကျိုးစတန်းတွေအရအပြတ်သက်ကွာခြားတဲ့အခြေအနေမျိုးမရှိဘူးလို့တွက်ဆကြပါတယ်။ဝန်ကြီးချုပ်လက်စစ်Cyprus ကတော့အသုံးစိတ်ဖြတ်တောက်ပြီးအခွန်တိုးကောင်းမဲ့အချက်တွေပါတဲ့ချွေတာရေးစီစဉ်ကိုမဲဆန္ဒရှင်တွေလက်မခံကြဖို့တိုက်ထွန်းထားပါလေ။ကန့်ကွက်မဲကသာဂရိနိုင်ငံကိုဥရောပသမဂ္ဂအဖွဲ့ဝင်ဗန်နာရေးဝန်ကြီးတွေနဲ့ညှိနှိုင်းရမှာပိုကောင်းတဲ့အနေအထားကိုပေးနိုင်လိမ့်မယ်လို့ဝန်ကြီးချုပ် Cyprus ကပြောပါလေ။ကိုယ့်ဂျင်မာကိုဖန်တီးဖို့ဆုံးဖြတ်ချက်ခိုင်မာတဲ့ပြည်သူလူထုဆန္ဒကိုဘယ်သူကမှလက်လျူရှုလို့မရဘူးလို့တနင်္ဂနွေနေ့ဆန္ဒမဲပေးပွဲမဲထက်ပေးပြီးဂရိဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အစောပိုင်းကဥရောပသမဂ္ဂတောင်းဆိုချက်တွေကြောင့်အလုတ်ကိုင်းတွေရောလူမှုအဆင့်တန်းတွေကိုပါထိခိုက်ခဲ့တဲ့ဒဏ်ကိုသူတို့ခံစားခဲ့ရတယ်လို့ဂရိပြည်သူအများစုနဲ့ဝန်ကြီးချုပ် Cyprus တို့ကပြောဆိုနေရလည်းဖြစ်ပါတယ်။ဂရိပြည်သူတွေမဲပေးရမှာ၆လံပြီးဥရောပသမဂ္ဂကအကြမ်းဖက်မှုလုပ်တယ်ဆိုတဲ့ဆွဆွဲချက်ကိုဂရိဗန်နာရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့ချွေတာရေးစီစဉ်ကိုထောက်ခံသူတွေကတော့ဥရောပသမဂ္ဂရဲ့လက်ထက်မှာအနာဂတ်ရှိနေပြီးဂရိနိုင်ငံအတွက်ရွေးစရာလမ်းမရှိဘူးလို့ရှုမြင်ကြပါတယ်။ယူရိုဇုန်ကထောက်ခံရရင်ဂရိအနေနဲ့အရင်ကသုံးခဲ့တဲ့ငွေကြေးစနစ်ကိုပြန်သုံးရမှာဖြစ်ပြီးအဲ့ဒီဂရိငွေကြေးကိုတခြားနိုင်ငံတွေကလက်ခံသုံးစွဲဖို့ညှင်းပယ်နှိုင်းချေးရှိပါတယ်။မဲဆန္ဒခံယူပွဲမလုပ်ခင်သတင်းပတ်ထဲမှာဂရိနိုင်ငံမှာ ATM ငွေထုတ်ဆက်တွေငွေပြတ်ပြီးငွေထုတ်သူတွေအကန့်အသတ်နဲ့ထုတ်ယူရတဲ့အပြင်ဈေးတွေမှာလည်းအခြေခံစားကုန်တွေပြတ်လတ်ခဲ့ပါတယ်။ကုန်သွယ်လောင်းသူတွေကလည်းကုန်ဘိုးငွေမချေနိုင် မသေးချာလို့နောက်ထပ်ကုန်မလောင်ရေးတဲ့အခြေအနေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ကဥရောပဗဏ္ဍာရေးဝန်ကြီးတွေကဂရိစည်းဝါးရေးအကြတဲကိုကူညီဖို့ညှင်းဆန်ခဲ့လို့ဂရိနိုင်ငံကနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကိုဒေါ်လာ 1.8 ဘီလီယံပြတ်မဆက်နိုင်မယ်ကြေညာခဲ့ပါတယ်။ဂရိနိုင်ငံကမြေရှင်တွေရဲ့ကျွန်းတပွဲအနစ်နာခံစရာရီအားလုံးကိုခံစားခဲ့ရတယ်လို့ပြောဆိုနေတဲ့တစ်ချိန်တည်းမှာဂရိအနေနဲ့စည်းဝါးရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ညှင်းဆန်ခဲ့တယ်လို့ဥရောပသမ္မတကဆွဆွဲချက်တင်ခဲ့တာလည်းဖြစ်ပါတယ်ရှင်။
စီးရီးယားအရှေ့ပိုင်းကစနေနေ့တနင်္ဂနွေနေ့တုန်းကအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS စစ်သည်ကြောင့်23ဦးထက်မနည်းသေဆုံးခဲ့ပြီးတခြားတော်တော်များများဒဏ်ရာရခဲ့ပါတယ်။ရက်ခါမျိုးပတ်ဝန်းကျင်က IS အဖွဲ့တွေအသုံးပြုတဲ့အစာအုပ်တွေလမ်းတွေကိုပိတ်မထားတိုက်ခိုက်ခဲ့တာလို့မာမိတ်အဖွဲ့ကတနင်္ဂနွေနေ့အစောပိုင်းတုန်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတော့အတွင်းစီးရီးယားနိုင်ငံဖယ်မိုင်ရာမျိုးကဂရိနဲ့ရောမခေတ်ပုံစံရှေးဟောင်းလေအပြင်ပွဲကြည့်စမှာစီးရီးယားအစိုးရတပ်ဖွဲ့ဝင်25ယောက်ကိုကွပ်မျက်တပ်ဖြတ်ထားတဲ့ဗီဒီယိုကို IS Islamic စစ်သည်ကြတွေကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။နာမည်ဆိုးနဲ့ကြော်ကြားတဲ့ထက်မာအချင်းထောင်ကနေ pick up truck ကားတွေနဲ့ဒီတပ်ဖွဲ့ဝင်တွေကိုခေါ်ဆောင်လာတာကိုဗီဒီယိုထဲမှာတွေ့ရပါတယ်။သူတို့ကိုကွပ်မျက်မဲ့နေရာကိုရောက်တဲ့အခါမှာတော့ငယ်ရွယ်တဲ့ IS အစွမ်းအောက်ဖွဲ့ဝင်တွေကအဲ့ဒီဖမ်းဆီးခဲ့သူတွေကိုပစ္စတိုနဲ့ပစ်တက်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်မှာလူပေါင်းရာနဲ့ချီအားဒီကွပ်မျက်မှုကိုကြည့်ခဲ့ပါတယ်။ဒီဗီဒီယိုကိုဘယ်တော့မှရိုက်ကူးထားရဲဆိုတာကိုမသိရပေမဲ့ဗြိတိန်ခြေဆိုင် CDN လူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့မေလ28ရက်နေ့တုန်းကအခုလိုကွပ်မျက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့မေလ28ရက်နေ့တုန်းက IS ထွေဟာပယ်မိုင်ရာကိုသိမ်းယူပြီးနောက်တနေ့မှာပဲစီးရီးယားတပ်ဖွဲ့ဝင်တွေနဲ့ဝန်ထမ်းတချို့ကိုတပ်ဖြတ်ခဲ့တယ်လို့ AP သတင်းတပုတ်မှာဖော်ပြခဲ့ပူပါရခင်ဗျာ
။မွတ်စလင်လူ့အဖွဲ့အစည်းအနေနဲ့အစွန်းရောက်အစ္စလာမ်အဖွဲ့ဖြစ်တဲ့ Boko Haram အုပ်စုရဲ့အကြမ်းဖက်လုပ်ရက်တွေကိုရှုံချကြဖို့နိုင်ဂျီးရီးယားသမ္မတကတောင်းဆိုလိုက်ပါတယ်။မွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်ဥပုလာရမဒန်စကလေးကနိုင်ဂျီးရီးယားဘွန်နိုပြည်နယ်မှာအသေးခံဘုံခွဲတိုက်ခိုက်မှုတွေများလာခဲ့ပြီးမကြာခင်ပြည်ရဲ့စနေနေ့ကသမ္မတရဲ့အဲ့ဒီတောင်းဆိုချက်ထွက်လာခဲ့တာပါနောက်ဆုံးဖြစ်ခဲ့တဲ့အသေးခံဘုံခွဲမှုတစ်ခုမှာမေဒူဂရီမြို့အပြင်ဘက်ဘိုကိုဟာရန်တိုက်ခိုက်မှုကနေထွက်ပြေးခဲ့တဲ့လူအုပ်စုတွေမှာအမျိုးသမီးအသေးခံဘုံခွဲသမားတွေကကိုကိုကိုအသေးခံဘုံခွဲမှုတွေလုပ်ခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်ပြည်ရဲ့တောက်ကြညာပိုင်းကဇမ်ဘမာရီယွာမှာဖြစ်တဲ့တိုက်ခိုက်မှုမှာလူတော်တော်များများအသက်ဆုံးရှုံးခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်။ဒီအချိန်တော်တွင်မှာပဲအကြမ်းဖက်မှုတွေလျှော့ချနိုင်ဖို့ဘိုကိုဟာရမ်အုပ်စုနဲ့တွေ့ဆုံဆွေးနွေးရေးကိုအစိုးရကစဥ်ဆောင်လုပ်တဲ့လို့ထင်ရှားတဲ့မွတ်စလင်အဖွဲ့ကဒေသခေါင်းဆောင်တစ်ယောက်ကပြောဆိုလိုက်ပါတယ်။တပုန်နေနဲ့စကားပြောဖို့ကိစ္စနဲ့ပတ်သက်ပြီးအပြတ်ပယ်ချထားတာမျိုးမရှိဘူးလို့လည်းသမ္မတရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေခင်းသတင်းများကိုဒီကမှာခင်ဗျာတနင်္ဂနွေနေ့ညနေခင်းသတင်းများကို VOE ကနေဆက်လက်ကြီးညာနေပါတယ်။နောက်နေ့ကြန့်ကြာနေတဲ့မြန်မာနိုင်ငံကတဝဲအထူးစီးပွားရေးဇုံဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုစာကြောင်းလွှာကိုဂျပန်ထိုင်းနဲ့မြန်မာတို့ဟာစနေနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ဂျပန်မဲကောင်ထိပ်သီးအစည်းအဝေးတက်ရောက်ဖို့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ခေါင်းဆောင်တွေအခုလိုလက်မှတ်ရေးထိုးခဲ့တာပါ။ပူရဲကျင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါချာကဒီစီမံကိန်းဟာကမ္ဘာစီးပွားရေးအတွက်အချက်အချာကျတဲ့နေရာတစ်နေရာဖြစ်လာမယ်ဆိုပြီးပြောပါတယ်။တကယ်လို့ဒီစီမံကိန်းအောင်မြင်မယ်ဆိုရင်ကျင်းမြောက်နဲ့မလက်ကရေးလက်ကြားအသုံးပြုမှုကိုရှောင်ရှားပြီးကားလိုင်းရထလက်တွေဟာတဝယ်ကနေအိမ်နီးချင်းတရုတ်အိန္ဒိယနဲ့တခြားအရှေ့တောင်အခြားဒေသတွေကိုဆက်သွယ်နိုင်မယ့်အပြင်အရှေ့အလယ်ပိုင်းအာဖရိကဒေသကနေတရုတ်နဲ့ဂျပန်နိုင်ငံတွေကိုလည်းကုန်စည်တင်ပို့မှုအတွက်လွယ်ကူစွာဆက်သွယ်နိုင်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။တရုတ်နိုင်ငံရှေ့ပိုင်းကရှုပ်နှက်ဆက်ယုံတစ်ခုမှာစနေတင်းတွေလှုပ်ချင်တွင်ဆက်ယုံပြိုကျပျက်စီးလို့လူ9ယောက်သေဆုံးပြီး30လောက်ဒဏ်ရာရခဲ့ပါတယ်။စီချန်းခရိုင်ဝမ်လင်းမြို့မှာရှိတဲ့ဆက်ယုံမှာစနေနေ့လေပိုင်းကဆောင်းပြိုပြီးလူသေဆုံးမှုရှိခဲ့တာဖြစ်ပါတယ်။အပြိုပြက်တွေကြားကနေလူ42ယောက်ကိုကယ်ဆယ်ရေးဖွဲ့တွေကဆွဲထုတ်ကဲတင်ခဲ့ပြီးဆေးရုံကိုပို့ခဲ့ပေမဲ့လူ9ယောက်သေဆုံးခဲ့တယ်လို့ဝမ်လင်းမြို့နယ်အုပ်ချုပ်ရေးဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။အဆောင်ပြိုကျရတဲ့အကြောင်းရင်းကိုတော့အခုနှစ်ထိစုံစမ်းနေစဉ်ဖြစ်ပါတယ်ရှင
်။ဇူလိုင်လ4ရက်နေ့က239နှစ်မြောက်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်ထောင်စုတဝန်ဆင်နွှဲခဲ့ကြပါတယ်။လူမျိုးစုံတိုင်းရင်းသားတွေရဲ့ရိုးရာယဉ်ကျေးမှုပြပွဲတွေအစားအစာဂီတဖျော်ဖြေပွဲတွေကိုမြို့တော်ဝါရှင်တန် DC ကအမျိုးသားရေးမြမှာကျင်းပခဲ့သလိုညဘက်မီရှူမီဘန်တွေပြစ်ပေါက်တာမှာလဲလူတွေတောင်းနဲ့ချီးပြီးကြည့်ရှုခဲ့ပါတယ်။ဝါရှင်တန်ကပိုတိုမက်မြစ်အတွင်းမှာလဲအပျော်စီးမော်တော်ဘုတ်တွေရာနဲ့ချီးပြီးကြောက်ချက်ရနာထားခဲ့ပြီးဒီမီရှူမီဘန်ဖောက်တာတွေကိုကြည့်ရှုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတဘရိတ်အိုဘားမားကလဲ သူ့ရဲ့အပတ်စဉ်မင်ကွန်းထဲမှာပျော်ရွှင်ပွဲရာလွတ်လပ်ရေးနေ့အခါသမျှဖြစ်ပါစေလို့လူထုကိုနှုတ်ခွန်းဆက်သခဲ့ပါရယ်ဒီမတိုင်ခင်ရက်ပိုင်းတွေအတွင်းကမ္ဘာနိုင်ငံအချို့မှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားတာကြောင့်သက်ဆိုင်ရာကလုံခြုံရေးသတိပေးချက်တွေထုတ်ပြန်ထားပေမဲ့ဒီထူးထူးခြားခြားဖြစ်ပွားခဲ့တာမျိုးတော့မရှိပါဘူး1986ခုနှစ်ဇူလိုင်လ4ရက်နေ့တုန်းကမြောက်အမေရိကတိုင်းမှာရှိတဲ့ British Colony နေမည်13ခုဟာ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့တဲ့နေ့ကိုလွတ်လပ်ရေးနေ့အဖြစ် American ပြည်အောင်စုမှာကျင်းပတာဖြစ်ပါတယ်ခင်ဗျာ
မောင်းသူမပါတဲ့ရုရှားကုန်တင်အကာသရင်တစင်းဟာနိုင်ငံတကာအကာသစခန်းမှာတနင်္ဂနွေနေ့ပိုင်းကအအောင်မြင်ရနာနိုင်ခဲ့ပြီးစခန်းထောက်ပံ့ရေးလုပ်ငန်းတွေပြန်လုပ်နိုင်ရေးအတွက်စက်တိုက်ဖြစ်ခဲ့တဲ့အအောင်မြင်မှုတွေကိုရပ်တန့်ထားလိုက်နိုင်ပြီဖြစ်ပါတယ်ဒီ progress ရင်းကပြင်ပစခန်းရင်ငယ်တွေအတွက်အစားအစာလောင်စာနဲ့တခြားထောက်ပံ့ရေးပစ္စည်း3တန်လောက်ကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်ပြီးခဲ့တဲ့6လတည်းမှာထောက်ပံ့ရေးအတွက်ကြိုးစားမှု3ချိန်စလုံးအအောင်မြင်မှုနဲ့ရင်ဆိုင်ခဲ့ရတာမှာပြီးခဲ့တဲ့ပတ်က American အကာသစူးစမ်းလေ့လာရေး agency ရဲ့ပုဂ္ဂလိကကမ္ပဏီတစ်ခုရဲ့ကြိုးပမ်းမှုလေးပါခဲ့ပါသည
်တင်းငွေနဲ့နောက်ဆုံးတိကျတဲ့သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့တာပါရှင် VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါမြန်မာနိုင်ငံထဲကအမေရိကန်ဒေါ်လာဘီလျံ50ကုန်ကြမဲ့တဝယ်အထူးစီးပွားရေးဆောင်ကိုလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကစတင်ခဲ့ပေမဲ့ရှေ့ဆက်မသွားနိုင်အောင်ဖြစ်နေခဲ့ရတာပါခုတော့ဒီစီမံကိန်းကိုပြန်ပြီးအကောင့်ထဲဖို့ဖို့မြန်မာ၊ချိုင်းနဲ့ဂျပန်နိုင်ငံတို့ကကုန်သွယ်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီဒီစီမံကိန်းကြီးပြီးသွားရင်အရှေ့တောင်အာရှဒေသတွင်းနဲ့တခြားနိုင်ငံတွေကဘယ်လိုအကျိုးစီးပွားတွေဖြစ်လာနိုင်မှာလဲရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးကျွန်မကပဲတစ်ဆက်တည်းတင်ပြပါမယ်ရှင်82ဖို့နောင်နေနေခဲ့တဲ့မြန်မာပြည်တဲကတဝယ်စီမံကိန်းကိုပြန်လည်စတင်နိုင်ဖို့မြန်မာထိုင်းနဲ့ဂျပန်နိုင်ငံတို့ဟာကုန်သွယ်ရေးသဘောတူစာချုပ် MOI ကိုစနေနေ့ကသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်။တိုကျိုမှာကျင်းပနေတဲ့ဂျပန်မဲခေါင်ထိပ်သီးညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံကောင်ဆောင်တွေရဲ့ဘေးပန်းဆွေးနွေးပွဲအတွင်း၃နိုင်ငံကကောင်ဆောင်တွေကအခုလိုလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီစီမံကိန်းနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပူတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
สําหรับความร่วมมือ3ประเทศในครั้งนี้ที่ถวายก็จะได้เป็นประตูสู่การ ของโลก
ครับที่เชื่อมโยงตะเวสีมังเงฮาแปซิฟิกในอินเดียตมุติยาကိုပေါင်းကူပေးမဲ့ကမ္ဘာစီးပွားရေးတကားတည်ကြီးဖြစ်လာပါလိမ့်မယ်ထိုင်းနိုင်ငံအတွင်းပုဂ္ဂလိကလုပ်ငန်းတွေအခြေဆိုင်လုပ်ကိုင်နိုင်တဲ့အတွဲဒေတာရင်းသူရဲ့ကုန်ပစ္စည်းတွေကိုအဓိကဖြန့်ဖြူးပေးတဲ့နေရာတွေဖြစ်လာမှာဖြစ်တယ်လို့ဂျပန်ရဲ့အကျိုးစီးပွားအတွဲထိုင်းနိုင်ငံဘက်ကအကောင်းဆုံးကြီးရှုဆောင်လျှောက်သွားဖို့ခြားလောင်းအတည်ပြုပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောသွားတာပါတဝဲကနေချိတ်ဆက်ပြီးအိန္ဒိယချင်းတရုတ်အိန္ဒိယနဲ့အရှေ့တောင်အာရှကတခြားဒေသတွေကိုဆက်သွယ်ပေးနိုင်မဲ့အဝေးပြေးလမ်းနဲ့မြေထားလမ်းဖောက်လို့မဲ့တဝဲစီမံကိန်းအောင်မြင်ခဲ့ရင်တော့ဒါဟာမြပြရှုပ်ထွေးလာတဲ့မလက်ကရေးလက်ကြားကကုန်စည်ကူတမ်းမှုတွေကိုချိတ်ဆက်ပို့ဆောင်ပေးနိုင်မှာပါ။ဒါအပြင်အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသကကုန်စည်တွေကိုလည်းတရုတ်နဲ့ဂျပန်နိုင်ငံတွေစီကိုဒီလမ်းကြောင်းကနေကုန်သွယ်ရေးလမ်းတို့အဖြစ်ပို့ဆောင်ပေးနိုင်ပါလိမ့်မယ်။ဂျပန်အတွက်ကတော့အရှေ့တောင်အာရှဒေသအတွင်းပိုကောင်းတဲ့ဆက်သွယ်ရေးလမ်းကြောင်းကသူရဲ့ကုန်စည်ရောင်းချဖို့အတွက်နဲ့ဂျပန်ပိုင်ဆက်ယုံတွေထုတ်လုပ်ရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ကိုင်ရတာပိုပြီးလွယ်ကူစေပါရယ်။ဂျပန်ကုန်ပစ္စည်းတွေမှာအဓိကယင်းနဲ့လျှက်စစ်ပစ္စည်းတွေပါဝင်ပါရယ်။ထိုင်းနိုင်ငံကိုဒီမိုကရေစီစနစ်ပြန်ပြီးကျင့်သုံးဖို့ဂျပန်နိုင်ငံအနေနဲ့လိုလားတဲ့အကြောင်းဝန်ကြီးချုပ်မစ္စတာအာဘေကထည့်သွင်းပြောဆိုပါရယ်
။日台間の様々な協力をさらに進めていくためにも
ဂျပန်နဲ့ထိုင်းနိုင်ငံအနာဂတ်မှာပူးပေါင်းဆောင်ရွက်နိုင်ရေးအတွက်ထိုင်းဝန်ကြီးချုပ်ရဲ့စိတ်အားထက်သန်လှတဲ့ခေါင်းဆောင်မှုအောက်မှာတည်ငြိမ်ပြီးဒီမိုကရေစီကျင့်သုံးတဲ့နိုင်ငံရေးအခင်းကျင်းတွေပဲပြန်သွားဖို့ကျွန်တော်တို့မျှော်လင့်နေပါတယ်
။ဒူဝဲစီမံကိန်းဟာဘန်ကောက်ရဲ့အနောက်မြောက်ဘက်169ကီလိုမီတာအကွာကကန်ချနာဘူရီခရိုင်138ကီလိုမီတာအထိလမ်းဖောက်သွားဖို့ရှိပါတယ်။ဒီစီမံကိန်းကြီးပြီးဆုံးသွားရင်တော့ဒါဟာအရှေ့တောင်အာရှဒေသတွင်အကြီးဆုံးစီးပွားရေးဇုန်ဖြစ်လာပါလိမ့်မယ်။စတူယမ်မိုင်တရားပတ်လဲရင်းနှီးစိတ်ကမ်းလဲပါဝင်မဲ့ထိုင်းမြန်မာနယ်စပ်ကတဝဲအထူးစီးပွားရေးဇုန်ထဲမှာရင်းနှန်းဓာတ်ရုနဲ့အကြီးစားဆက်မှုလုပ်ငန်းတွေပါဝင်မှာပါဒီစီမံကိန်းကိုအရင်ကတည်းကအစပြုထားခဲ့တာနှစ်နဲ့ချီနေပါပြီဒါပေမဲ့လည်းအီတလီယန်ထိုင်းကုမ္ပဏီတစ်ခုဖြစ်တဲ့ ITD ကစီမံကိန်းအတွင်းတက်အားပေးဖို့သဘောတူညီချက်နဲ့ပုဂ္ဂလိကယင်းနှီးမြှုပ်နှံမှုဆိုင်ရာလုံခြုံစိတ်ချရမှုနဲ့ပတ်သက်ပြီးကတိပြက်ကွက်ခဲ့တဲ့အတွက်ကြောင့်စီမံကိန်းရှေ့ဆက်ဖို့နှောင့်နှေးခဲ့ရပါတယ်ထိုင်းအစိုးရဘက်ကတော့ဒီစီမံကိန်းကိုအော်တိုဘာလမှာစတင်နိုင်မယ်လို့ပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကလည်းဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်လို့လက်ရှိအချိန်မှာဂျပန်နိုင်ငံရဲ့ယင်းနှိမ့်မြုံနာမှုကအဆင့်ဆက်နှစ်မှာရှိနေပြီးအခြေခံအဆောက်အုံဆက်မှုယင်းနှံတဲ့သဘာဝတန်းွေကဏ္ဍတွေမှာ ပိုးပြီးရင်းနှီးမြှုပ်နှံဖို့သူ့အနေနဲ့ဆန္ဒရှိတဲ့အကြောင်းမြန်မာသမ္မတဦးသိန်းစိန်က NHK သတင်းဌာနနဲ့ပြုလုပ်တဲ့ဇူလိုင်လ၂ရက်နေ့ကတွေ့ဆုံမေးမြန်းခန်းမှာထည့်သွင်းပြောကြားသွားပါရရှင်ဒီအေဂါနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တသက်ရှင်များရှင်မြန်မာနိုင်ငံအတွင်းစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ထိန်းသိမ်းခံចောင်းသူចောင်းသားတွေကိုအ мян ဆုံးပြန်လွတ်ပေးဖို့နဲ့အာဏာပိုင်တွေဘက်ကចောင်းသားပြည်သူကိုဖိနှိပ်နေတဲ့လောက်ကိုအ мян ဆုံးရပ်တန့်ဖို့ចောင်းသားတွေနဲ့ပြည်ပရောက်ဒီမိုကရေစီအင်အားစုတွေက53နှစ်မြောက် 7 July နေ့ပတ်လည်မှာတောင်းဆိုလိုက်ကြပါတယ်။53နှစ်မြောက် 7 July အခမ်းအနားကိုရန်ကုန်တက္ကသိုလ်သမဂ္ဂမြက်ခင်မြန်မာကျင်းပဖို့ရှိသလိုဒီကနေ့မှလည်းတောင်ကိုရီးယားနိုင်ငံမြန်မာတန်ယုံရှိမှကျင်းပခဲ့ပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါရယ်ရှင်
1962ခုနှစ် July 9ရက်နေ့မှာရန်ကုန်တက္ကသိုလ်နယ်မြေအတွင်းဆန္ဒပြចောင်းသူចောင်းသားတွေကိုအကြမ်းဖက်ပစ်ခတ်ခဲ့ပြီးတော့တက္ကသိုလ်ရဲ့သမိုင်းဝင်ចောင်းသားသမဂ္ဂအဆောက်အဦးကိုဘုံဖောက်ခွဲဖြိုခွဲခဲ့တဲ့7 July နေ့ဒီနှစ်2015မှာကြာရောက်တဲ့53နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမတ်အခမ်းအနားကိုတက္ကသိုလ်ចောင်းသားသမဂ္ဂတက္ကသចောင်းသားတွေကဦးဆောင်ပြီးတော့ရန်ကုန်တက္ကသိုလ်သမဂ္ဂမြက်ခင်းပြင်မှာအောင်မွေဝဲအခမ်းအနားကျင်းပဖို့စီစဉ်နေပါတယ်။အာဏာပိုင်တွေဘက်ကဘလို့ပဲပိတ်ပင်တားဆီးမှုတွေရှိပါစေ။တက္ကသကျောင်းသားတွေဘက်ကငြင်းငြင်းစွာချီတက်လမ်းလျှောက်ပြီးတော့အခမ်းအနားကိုဖြစ်မြောက်အောင်လုပ်မှာဖြစ်တယ်လို့တက္ကသကျောင်းသားတမကသတင်းပြန်ကြားတာဝန်ခံကိုဖိုးသားကပြောပါတယ်
။ကျွန်တော်တို့ခုနှစ်နှစ်မှာထိုင်တန်းကျလိုင်းဌာနကထိုင်တန်းဆိုင်ရင်ကြီးမှတ်တမ်းနေကျွန်တော်တို့ဟိုညနေ3နာရီလောက်ပေါ့။ကျွန်တော်အဲ့အနေရောဖြူပြီးတမကငြင်းငြင်းမြင့်ဒီကိုလမ်းလျှောက်။လမ်းလျှောက်ပြီးကျွန်တော်တမကငြင်းငြင်းမြင့်ထဲမှာကျွန်တော်ဒီ7ကျလိုင်း53နှစ်ပြည့်ခမ်းနားအောင်မွေဝဲဖိတ်မှတ်ခမ်းနားအဲ့တော့တမကနေခင်းနေတာပါချင်းပါမယ်တော့ကျွန်တော်တို့လောကဆန္ဒပြတဲ့ပုံစံမျိုးမဟုတ်ဘူးပေါ့ဝန်ထဲအထိမဲ့ပေါ့ကျွန်တော်တို့ညီသက်ဆန်လမ်းလျှောက်မယ်ဒီလိုလူနဲ့တူကျွန်တော်တို့ပူးအောင်ပြီးတော့ဒီတမကနေခင်းနေနေကျွန်တော်တို့ဒီတန်းလမ်းလျှောက်မယ်ပေါ့ဒီမှာကတားရတဲ့စီစဉ်နေအမရရစကားပြောတဲ့စီစဉ်နေလုပ်မယ်ပေါ့ကျွန်တော်တို့နေနေရတော့ဟိုအစိုးရကအခုပြည့်တဲ့နေရာကြီးပါပဲကျွန်တော်လုပ်မှာပေါ့ဒီဖြစ်လာတဲ့ပြဿနာတွေလည်းကျွန်တော်တို့အားလုံးရင်ဆိုင်ပြင်ရှင်းအောင်ပါ
မြန်မာနိုင်ငံတွင်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုအစိုးရဘက်ကနေပြီးတော့ဖမ်းဆီးအရေးယူထောင်ချဖမ်းဝရမ်းထုတ်နေတဲ့အပေါ်မှာစန့်ကျင်ကန့်ကွက်ပြီးတော့အ мян ဆုံးကျောင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့ဖိနှိပ်မှုတွေကိုရပ်တန့်ပေးဖို့53နှစ်မြောက် 7 July မှာတက္ကသိုလ်ကျောင်းသားသမဂ္ဂတက္ကသကျောင်းသားတွေကတောင်းဆိုပါတယ်လို့ပြောပါတယ်
။အောင်းဝါ62ခုနှစ်ကစပြီးတော့ပေါ့ခေတ်ဆက်ကောဒီ88ဒီကျွန်တော်တို့ကောင်းပြီကျွန်တော်တို့မျိုးသက်ဒီပေါ့ဦးသိန်းစိန်ဦးဆောင်တဲ့ရတာစုရရလဲကျွန်တော်တို့ကျောင်းသားတွေကိုရခင်နေပြီပါပဲဖြစ်နေနေလေပေါ့အခုဆိုဟိုကျောင်းသားတွေကိုဝရမ်းပြေးလို့ဆွဆွဲပြီးဖမ်းဆီးနေရရှိတယ်ပေါ့အခုလက်ရှိဒီစုရတီပေါ့ဒီလိုကျွန်တော်တို့ကျောင်းသားတွေကိုဒီလိုလုပ်ခဲ့ပါတယ်ဆိုတဲ့ဟာမျိုးဒီလိုအမှန်တိုင်းသိစေတယ်အဲ့တော့ကျွန်တော်ပြန်တိုင်းနှစ်တိုင်းဒီစရုံးကြည့်လိုက်ခန္ဓာတွေကိုကျွန်တော်တို့ကျောင်းသားတွေနဲ့ဦးဆောင်ပြီးတော့အဲဒီမှာပြပေါ့ကျွန်တော်လုံနိုင်ချင်ပါတယ်အဓိက message ပေးချင်တာဒီလိုနှစ်ပတ်လည်ခန္ဓာကြီးပြုလုပ်ခြင်းဒီဒီလိုချိန်မျိုးမှာဒီလိုနေ့ရက်မျိုးမှာဒီအစိုးရကကျွန်တော်ကျောင်းသားတွေကိုဒီလိုလုပ်ခဲ့ရဆိုတဲ့ဟာမျိုးကိုသိအောင်လုပ်ပါဘူ
းဒီကနေ့ဇူလိုင်လ9ရက်နေ့မှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေပြီကိုရီးယားဌာနခွဲကနေဦးဆောင်ပြီးတော့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကမြန်မာတန်ယုံရှိမှာ53နှစ်မြောက် 7 July နေ့အခမ်းအနားကိုကျင်းပခဲ့ပြီးတော့မြန်မာနိုင်ငံတွင်ကျောင်းသားတမကတရားဝင်ဖြစ်တည်မှုရှိစေရေးနဲ့ဒီမိုကရေစီပညာရေးစနစ်ဖော်ဆောင်နိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်လာနိုင်ရေးအပါအဝင် 7 July တမိုင်းဖြစ်ရမှန်ဖော်ထုတ်နိုင်ရေးတွေကိုကိုရီးယားရောက်မြန်မာဒီမိုကရေစီအင်အားစုတွေကတောင်းဆိုခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကိုရီးယားဌာနခွဲရဲ့ဥက္ကဋ္ဌဦးနေထွန်းနိုင်ကတန်ယုံရှိမှာအခုလိုပြောဆိုခဲ့ပါတယ
်။ဘုရားတော်ရှင်ရဲ့7 July ရင်းခင်းဆိုတာမြန်မာနိုင်ငံမှာနှစ်ပေါင်း900ကျော်ရင်ကျော်သွားပါစေ။နှစ်ပေါင်း1000ကျော်ရင်ကျော်သွားပါစေ။ကျွန်တော်ပြည်သူတွေရင်းနှီးမှာဘယ်သောကမှမပြောင်းသွားနိုင်မဲ့ဖြစ်ရမောဘူးတော်ပြောလို့ပါလေ။
အခုချိန်အထိဖမ်းဆီးထိန်းသိမ်းခံနေရတဲ့ကျောင်းသူကျောင်းသားတွေဝင်းရံပြည်သူတွေကိုချက်ချင်းပြန်လွတ်ပေးဖို့မြန်မာအစိုးရကိုကိုရီးယားမြန်မာအင်္ဂလိပ်စာ၃မျိုးနဲ့အိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်လို့ကိုရီးယားဌာနခွဲကဒုဥက္ကဋ္ဌလည်းဖြစ်သတင်းပြန်ကြားတာဝန်ခံလည်းဖြစ်တဲ့ဥယျာဉ်နိုင်ထွန်းကအခုလိုပြောပါတယ
်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့ကြတဲ့ဒီမြန်မာဒီမိုကရေစီရေးကိုအပြစ်ထောက်ခံနေတဲ့မြန်မာပြည်သူပြည်သားတိုင်းအားလုံးဟာအသိသမိုင်းကြောင်းကိုအမြဲတမ်းမမေ့လျော့ရှိရဆိုတဲ့အကြောင်းတစ်ခုလေနောက်ပြည်တွင်းထဲမှာအဲ့လိုမတရားဖန်ပြီးချုံတော်ချင်းအကျဉ်းချရင်ခံနေရတဲ့ကျောင်းသားတွေအကုန်လုံးအနေနဲ့လေအဲ့ဒါမိမိတို့ရဲ့ဇွဲလုံးလဝိရိယကိုအမြဲတမ်းမလျှော့ချဘူးနောက်တစ်ခုကပြည်သူပြည်သားတွေအနေနဲ့ကလည်းအမြဲဒီလိုမတရားတဲပြီးကိုအုပ်ချုပ်နေတဲ့အဲ့လားဇွဲကိုဝိုင်းဝန်းပြီးတော့တွန်းလှန်ကြဖို့ဆိုတဲ့
အားလုံးကိုကျွန်တော်ပြောလိုပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းစနစ်အမျိုးမျိုးခေတ်ဆက်ဆက်ကိုဖျက်ဆီးခဲ့တဲ့အကြောင်းသူအကြောင်းသားတွေဟာအာဏာရှင်စနစ်ကိုဆန့်ကျင်ကန့်ကွက်ပြီးတော့မြန်မာနိုင်ငံအတွက်ပြုပြင်ပြောင်းလဲရေးအတွက်ဦးဆောင်လှုပ်ရှားခဲ့ကြတဲ့အကြောင်းသူအကြောင်းသားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆယ်ပန်းဇူလိုင်နေ့အောက်မေ့ဝယ်ခံရတွေကိုပြည်တွင်းပြည်ပကဒီမိုက
တော်ရရှိမြတ်ခင်မြန်မာနိုင်ငံကအကြောင်းသားတွေဟာတိုင်းပြည်အရေးကြုံတိုင်းစည်းစုံကပါဝင်အနစ်နာခံခဲ့ကြပါတယ်ဒီလိုအကြောင်းသားတွေရဲ့စွန့်စားအနစ်နာခံမှုတွေဟာထိုက်တန်တဲ့အကျိုးသက်ရောက်မှုရှိခဲ့ပါရဲ့လားအကြောင်းသားတွေရဲ့တိုက်ပွဲဝင်မှုတွေလှုပ်ရှားမှုတွေအောင်မြင်ဖို့အတွက်ဘာတွေလိုအပ်နေသလဲဆိုတာကိုဇူလိုင်9ရက်အရေးအခင်း53နှစ်မြောက်နေ့ဖြစ်တဲ့အခုလာမယ့်အင်္ဂါညတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါတော်ရရှိမြတ်ခင်ပါဝင်ဆွေးနွေးလို့ရတော်ရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တူရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ
်။လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရရှင်။ခုတော့တိုင်းရင်းသားသတင်းဖက်အလဲပေးရအောင်ပါ။ပြည်ထောင်စုဝန်ကြီးဦးအောင်မင်းကောင်းဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖက်ကအစင်းမြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒုတိယနေ့တွေ့ဆုံဆွေးနွေးနေကြပါတယ်။ဒီဆွေးနွေးပွဲမှာလာမယ့်ရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေအဖြစ်ခန့်ရဆဲရေးစာချုပ်ကိုလက်မှတ်ရေးထိုးဖို့နဲ့နိုင်ငံရေးဆွေးနွေးပွဲစနိုင်ဖို့မူပေါင်းချမှတ်နိုင်ဖို့အထူးပါလှုံ့ဆော်နိုင်ဖို့တိုင်းရင်းသားတွေဖက်ကအမှုအားဖြင့်လက်ခံလိုက်တယ်လို့ပြောပါရယ်။ဆွေးနွေးပွဲကိုချင်းမိုင်မှာနှစ်ရက်တာဆွေးနွေးပြီးအချက်၃ချက်ပါသဘောတူမှုကိုချမှတ်ခဲ့တယ်လို့လည်းပြောပါရယ်။လက်တလောမှာငင်းချမ်းရေးဆွေးနွေးမှုတွေရပ်တန့်ပြီးအလံဝဲတော့မယ်လို့သတင်းတွေထွက်ပေါ်နေရကနေရှစ်ဆက်သွားဖို့လှုံ့ဆော်နိုင်တာဖြစ်တယ်လို့အစိုးရပိုင်းကပြောပါရယ်။ဒီသတင်းနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းကမေခါကတင်ပြထားပါရယ်ရှင်
။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒုတိယနေ့တွေ့ဆုံဆွေးနွေးပွဲအပြီးနှစ်ဖက်လုံးကခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာအစိုးရဘက်ကအပြစ်ရစဲရေးမှာအကုန်လုံးပါဝင်ဖို့ခက်ခဲနေသေးကြောင်းခွဲခြားဆက်ဆံပြီးလှုပ်ဆောင်တာမဟုတ်ကြောင်းလက်မှတ်ထိုးဖို့တင်ပြထားတဲ့တိုင်းရင်းသား15ဘွဲမှာဝါနဲ့မိုင်းလာစတာတွေပါဝင်နေပေမဲ့ဒီအဖွဲ့နှစ်ဖွဲ့စလုံးကနိုင်ငံရေးဆွေးနွေးပွဲမှာသာပါဝင်ဖို့တရားဝင်ပြောဆိုထားတာရှိပါတယ်ဒါနဲ့ပတ်သက်ပြီးဦးလောက်မောင်ရွှေကအစိုးရရဲ့သဘောထားကိုခုလိုပြောဆိုလိုက်ပါတယ
် bilateral ထိုးထားတဲ့14ဘွဲရှိတယ်သူတို့ဟာပြည်အောင်စုအဆင့်ရောပြည်နယ်ဆင့်တွေမှာလည်းထူထောင်တာတွေလည်းရှိတယ်။နှစ်ဆက်လည်းဆွေးနွေးမှုတွေရှိတယ်။ဒါကြောင့်မလို့ဒီ15ဘွဲ့နဲ့အရင်ဆုံးကျွန်တော်တို့ SCA ထိုးပြီးတော့ဆက်ပြီးတော့ကျွန်တော်တို့တွားဖို့ပါမယ်။ဒါနဲ့အဖွဲ့တွေကတော့ပြစ်ပယ်တာမဟုတ်ပါဘူး။ခွဲရတာလည်းမဟုတ်ပါဘူး။ဒီဟာနဲ့လည်းအရင်တွားနိုင်ဖို့ဆိုတော့ရှင်းပြတာကို Senior Delegation ဘက်ကလည်းကြိုးစားတာကိုသူတို့နေတယ်ဆက်ပြီးဆက်မှာပါပါ
။အစိုးရဘက်ကဒီလိုတင်ပြတာနဲ့ပတ်သက်ပြီးတိုင်းရင်းသားတွေဘက်ကတော့အားလုံးပါဝင်ရေးမှုကိုသာဆက်လက်ကင်ထားစေရှိတယ်လို့တိုင်းရင်းသားတွေဘက်ကဒါစလိုင်းလံမုံစာကောင်ကအခုလိုပြောဆိုလိုက်ပါတယ
်အားလုံးပါဝင်ရေးမှုရာချက်ချင်းမတော်နိုင်သေးဘူးဆိုရင်တော့လက်မှတ်မထူးသေးတဲ့ဖွဲ့တွေကိုစီရီကလုံးဝဖိအားမပေးရဘူးဆိုတဲ့အမှတ်ခံချက်လိုဟာမျိုးပြီးတော့နိုင်ငံရေးဆွေးနွေးပွဲစတင်ခြင်းပါအတဲ့ခါသူတို့တာကူပါရမယ်ဆိုတဲ့အမှတ်ခံချက်လိုဟာမျိုးပြီးလို့ရှိရင်ကြာကာလထဲမှာလည်းပဲတခြားတိုင်းရင်းသားဖွဲ့စီအားလုံးနဲ့တန်းတူတဲ့ကူညီပေးရမယ်ဆိုတဲ့ဟာမျိုးသူတို့ဖက်ကအဲ့ဒါမျိုးအမှတ်ခံချက်ပေးနိုင်တယ်ဆိုရင်ကျွန်တော်တို့အနေနဲ့နီလန်ဆရာရတာပူလွေမှာဖြစ်တယ်သူတို့ဖက်ကနီလန်ဆရာဖွဲ့နိုင်တဲ့နီလန်တွေတည်းရှိသေးတယ်လို့ကျွန်တော်တို့ဖက်မှာလည်းနီလန်ဆရာနိုင်တဲ့နီလန်ကရှိပါသေးတယ်အဲ့ဒီတော့ကျွန်တော်မြင်မှာတော့ကျန်ပစ်စင်အစီအပစ်စင်ကတကယ်ဖြစ်ကိုခင်နိုင်တယ်လို့ကျွန်တော်အဲ့လိုပြောမှာ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လော်ခီလာထိပ်တီးညီလာခံကပြန်လည်ပြင်ဆင်ခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်မူကြမ်းပါအချက်ဆက်နဲ့ချက်နဲ့ပတ်သက်ပြီးအစိုးရနဲ့မနေကချင်းမိုင်မှာကြိုတင်ညှိနှိုင်းကြတာမှာအလုံးပါဝင်ရေးအပြင်နှစ်ဖက်ထိပ်တီးခေါင်းဆောင်တွေလက်မှတ်ထိုးရေးနဲ့နိုင်ငံတကာအဖွဲ့တွေပါဝင်ရေးစတဲ့အချက်တွေကိုပါဆွေးနွေးခဲ့ပါတယ်တိုင်းရင်းသားတွေဘက်ကနှစ်ဖက်ထိပ်တီးခေါင်းဆောင်တွေလက်မှတ်ထိုးရေးမှာကာကွယ်ရေးဦးစီးချုပ်နိုင်ငံတော်သမ္မတနဲ့လွှတ်တော်ခေါင်းဆောင်တွေပါဝင်လက်မှတ်ထိုးဖို့တင်ပြထားပါတယ်ဒီအပိုင်းတွေကိုဇူလိုင်လထဲမှာတရားဝင်ဆွေးနွေးပွဲတွေကျင်းပပြီးဆွေးနွေးသွားမှာဖြစ်ပါတယ်။နှစ်ရက်တာဆွေးနွေးမှုအပြီးမှာနှစ်ဖက်စလုံးကဆက်လက်ဆွေးနွေးဖို့သဘောတူခဲ့တာကြောင့်ဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်တော့မှာဖြစ်ပါတယ်
။မိခါပါရှင်။ခုတော့အားကစားသတင်းအလဲရောက်ပါပြီ။ခုနှစ်ကြိမ်မြောက် FIFA အမျိုးသမီးကမ္ဘာဖလားဖိုင်နယ်ကိုတော့ဂျပန်နဲ့အမေရိကန်အသင်းတို့ကနေဒါနိုင်ငံဗန်ကူဗာမြို့မှာဒီကနေ့တနင်္ဂနွေနေ့မှာဖော်လို့ကြမှာပါ။2017ကမ္ဘာဖလားရုံးကလည်းဒီနှစ်သိန်းရဲ့နောက်ဆုံးဖိုင်နယ်မှာတွေ့ခဲ့တာကြောင့်ဒါဟာမကြေပွဲလို့ဆိုရမှာပါဒီပွဲအတွက်အသင်းနှစ်သိန်းရဲ့ပြင်ဆင်နေတဲ့အခြေအနေနဲ့ပွဲကြိုသုံးသက်ချက်ကိုကိုရနိုင်ကစူးစိတင်ပြထားပါရရှင်
ဟုတ်ကဲ့ပါ2015ကအမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့လက်ရှိကမ္ဘာချန်ပီယံဂျပန်နဲ့အိုလံပစ်ချန်ပီယံအမေရိကန်အသင်းတို့ဘောလုံးကြမှာပါဒီနှစ်သင်းဟာ2018ကမ္ဘာဖလားဖိုင်နယ်မှာလည်းတွေ့ခဲ့ကြပြီးတော့အိတုံးကဂျပန်ကနိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်ခဲ့တာပါအဲ့ဒီရှုံးကအခုချိန်ထိနာကျင်နေတုန်းပဲလို့အမေရိကန်တိုက်စစ်မှုအဘီဝမ်ဘတ်ကပြောပါတယ်
အဲ့ဒီ2018ဂျူလိုင်19ရက်နေ့ရှုံးလိုက်တဲ့နေ့ကလေးကကျမတို့ဂျာရဲမှာဒါကြီးကအမြဲတမ်းရှိနေပြီးတော့အပြင်းထန်လေးကျင့်အောင်တွန်းအားပေးပါတယ်အဲ့ဒီခါတိတဲ့ရှုံးကအခုချိန်ထိရှိနေတော့မှာပဲဒါပြင်အေဘီဝမ်ဘတ်ကသူ့အနေနဲ့ကမ္ဘာဖလားကိုပဲပိုဆွဲကျင်တယ်လို့ပြောပါတယ်
ဒီနှစ်သင်းရဲ့လက်ရှိအနေအထားပေါ်မှာအားကစားဆောင်းဝါရှင်ကိုစော်မျိုးတန်သုံးသက်တာကတော့ရင်းပေါ်ကစားရေးနေရာမှာကျွမ်းနေတယ်ဘောလုံးထင်းထင်းကောင်းတဲ့တူးချင်းကျွမ်းနေပြီးအမေရိကန်ကတားတယ်ဗျာဒါဂျပန်ကကျတော့ဘောလုံးစားရမှာတူးချင်းကျွမ်းနေပြီးကအမေရိကန်လည်းမကောင်းပြီးတော့အင်းလိုက်စီးစီးအားကြတော့သူကပိုကောင်းတယ်ဒီလိုပဲစဉ်းစားတာကြတော့ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့အားကစားဆောင်းဝါရ
ကျွန်တော်တို့ကတော့ဘယ်လိုမှမပါဘူးတော့ကပန်းကျတော့ဟိုလုံးထင်တာကတူးတယ်နောက်အမေရိကန်ရဲ့ကစားကိုကျွန်တော်ပူပြီးကြတယ်ကပန်ကပြီးတဲ့နှစ်ကလို့မမထိုင်နဲ့တနောင်တင်နေကစားနေတာနဲ့တင်းပြီးရတော့သူတို့ကျွန်တော်ကတော့အမေရိကန်နဲ့နိုင်သွားလိမ့်မယ်လို့အဲ့လိုပြောနေပါတယ်အမေရိကန်အသင်းဟာ 1996ကိုစက်သွားမလားအမေရိကန်ကပဲ2018ကရှုံးကြွေးကိုချေဖြတ်ပြီးတော့ကမ္ဘာဖလားကိုသုံးချိန်မြောက်ဘူးဆွဲသွားမလားဆိုတာကတော့
မြန်မာစံတော်ချိန်တနင်္လာနေ့မနက်9:00ခွဲမှာစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ။ကိုရနိုင်ပါရှင်။VOA ရဲ့တနင်္လာနေ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီသူအောင်မြတ်မြန်မာအရေးတုံသက်ချက်နဲ့အခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။
ကိုညပိုင်းစီစဉ်ဆုံးသက်ခင်မှာမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလက်အကြေညာပေးပါအောင်ရှင်။အပြည့်ပြည့်သေးတဲ့ EN နိုင်ငံအတွက်ရေးပါတဲ့လူလူဆန္ဒခံယူပွဲကျင်းပဖို့မဲယုံတွေကိုဒီကနေ့တနင်္ဂနွေနေ့မှာဖွင့်လှစ်ခဲ့ပါတယ်။ဂရိနိုင်ငံအတွက်ရေးပါတဲ့လူလူဆန္ဒခံယူပွဲကျင်းပဖို့မဲယုံတွေကိုဒီကနေ့တနင်္ဂနွေနေ့မှာဖွင့်လှစ်ခဲ့ပါတယ်။ဂရိပြည်သူတွေအနေနဲ့ဥရောပရဲ့ငွေကြေးအကူအညီရယူဖို့ချိုးချန်ချွေတာရေးအစီအစဉ်တွေကိုထောက်ခံမလား။ဒါမှမဟုတ်ဥရောပငွေကြေးတုံးဆွဲတဲ့ယူရိုဇုန ီတခြားတော်တော်များများတန်ရန်ရရှိခဲ့ပါရယ်ရခါမြို့ပတ်ဝန်းကျင်က IS အဖွဲ့တွေအုံပြတဲ့အဆောက်အဦတွေလမ်းတွေကိုပိတ်မထားတိုက်ခိုက်ခဲ့တာလို့မာမိတ်အဖွဲ့ကဒီတနင်္ဂနွေနေ့အစောပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်ဇူလိုင်လ4ရက်နေ့က239နှစ်မြောက်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်ထောင်စုတဝန်ဆင်နွှဲကြပါရယ်လူမျိုးစုံတိုင်းရင်းသားတွေရဲ့ရိုးရာယဉ်ကျေးမှုပြပွဲတွေအစားအသောက်ဂီတဖျော်ဖြေပွဲတွေကိုမြို့တော်ဝါရှင်တန် DC ကအမျိုးသားရင်မြေမှာကျင်းပခဲ့ပါရယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတူမီတာ24 30 40လောက်ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်နောက်9နာရီကျရင်ထုတ်လို့မယ့်အစီအစဉ်မှလည်းပြန်ပြီးဆုံကြရအောင်ပါ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်ကျမနန်းလောပါ
This program has come to you from the Voice of America, Washington.